နေပြည်တော်မှာနိုင်ငံသားဝန်ကြီးဌာနအရာရှိတချို့ဖမ်းဆီးထိန်းသိမ်းခံရတယ်လို့ကနဦးသတင်းရရှိထားပါတယ်။ဒီကနေ့မနက်ပိုင်းမှာတော့နိုင်ငံသားဝန်ကြီးဌာနကဒုတိယညွှန်ကြားမှုဦးချန်းအေးကိုအရက်ဝတ်လူ6ယောက်ကနိုင်ငံသားဝန်ကြီးဌာနရုံးချုပ်ကနေမျက်နှာကိုစွပ်ပြီးတော့ခေါ်ဆောင်သွားတယ်လို့မျက်မြင်သက်သေတဦးကပြောပြပါရတယ်။6ယောက်လောက
်ကြားရပါဘို့။ကျွန်တော်အေးစိတ်ပါမှဆောင်းတော်ဆိုင်ရှိတဲ့ခေါ်လာခဲ့ပြီးတော့ရှိကအလုံးကမျိုးနောက်ကတော့ဒီလိုအဲ့လိုမျိုးပဲဒီဖောင်းမှမပါဘူးအရွယ်ပဲကောနော်အဲဒီလိုပေါ်နေတဲ့ခေါ်မောင်းမောင်းနေပူလေးချိန်မှာအဲ့ကြကတွန်းတင်လိုက်ရင်လုံးနေပြီတခါတော့ပြင်ဆင်လာတော့ခေါင်းကိုဆက်လိုက်သူချင်းကြီးကသူကစီရီယံဆိုပြီးတော့အကြည့်များလို့ပြတာနဲ့စီရီယံကိုသူကထောက်ခံနေတယ်မှာတော့ပါမယ်လို့ဆိုချင်တယ်ဘာလို့လဲဆိုတော့သူကသူ့တနေချင်းတယောက်ဖိုင်းရနေပြီးတော့မှအတီးတော့နေတယ်လို့လည်းအော်လောက်ထွက်သွားပြီးတော့ပြမနေနေတဲ့လူစီတွေချိတ်ဆက်ကြီးရှိရတယ်။အဲ့လိုမျိုးချိတ်ဆက်ရှိတော့သူတို့တချို့တင်းနေပါရဲ့။ဟိုဘောနော်အတွက်တင်းနေပေါ့ချောင်းပြီးနေတဲ့ပြတ်တယ်များရှိပြီးတော့ခေါ်လဲလို့လည်းကျွန်တော်အမြင်နေ။တင်းဦးချက်ပိုင်လာကြတဲ့ပြတ်တယ်ရှိပြီးလို့တဲ့ထိတ်ကောင်လေး။အဲ့ဒီစားနေပါတယ်တင်းပေါ့ချောင်းလို့ရှိပြီးတော့ဆီဆီကြီးတွေဝင်နေလို့ပြောရဲပို့ပါ။
ညနေတွေ့တဲ့သူတဦးရဲ့ပြောပြချက်ဖြစ်ပါတယ်။လုံခြုံရေးအရာသူ့ရဲ့အတန်ကိုပြုပြင်ထားရတာဖြစ်ပါတယ်။ဦးချက်ရေးကိုဘယ်နေရာကိုခေါ်သွားတယ်လဲဆိုတာကိုတော့အခုထက်ဒီမသိရသေးပါဘူး။ပြည်ထောင်ရေးပိုင်းလုံးကလည်း CDM အကြမ်းမဖက်အာဏာဖီဆိုင်ရေးလှုပ်ရှားမှုမှာပါဝင်တဲ့နိုင်ငံသားရေးဝန်ကြီးဌာနဝန်ထမ်း၁၁ဦးကိုစေုပ်ချုပ်ရေးကောင်စီဘက်ကဖမ်းဆီးထားပြီးရာဇသက်ကြီးပုံမှန်905ကာကြီးနဲ့နေပြည်တော်ဒက္ခဏသီရီမြို့နယ်တရားရုံးမှာတရားစွဲဆိုထားတာရှိပါတယ်။ဒီလူတွေဟာဖေဖော်ဝါရီလ18ရက်နေ့မှာဖမ်းဆီးခံခဲ့ရတာပါ။သူတို့တွေကိုတော့လာမယ့်မတ်လ15ရက်နေ့မှာရုံးထုတ်သွားဖို့ရှိနေပါတယ
်။အချိန်ကြီးကြတော့မရဘူး။အဲ့ဒီငါးရည်တော့ဟိုလုံးလုံးချင်းဖြစ်ရှိတယ်ဆိုပြီးတော့တိုက်ပြင်းနဲ့ဖြစ်နေရတယ်ပြောပါရစေ။ဒီပြူပါရတဲ့ငါးရည်တွေဆိုတာကတော့တရားတာလေသူတို့ကဒီအရင်တော့ကိုဗစ်ဆန်ဟိုထောင်းကိုကိုဗစ်ဆန်တာထားဖို့တက်ဆိုပြီးတော့ဆိုင်ရင်းနဲ့ရထားတာရှိရလေ။အဲ့ဒီကိုဗစ်ဆန်တာကသူတို့ထားရဆိုပြောတယ်ခဏ
။ရာဇသက်ကြီးပုံမှန်905ကာကြီးနဲ့အမှုဖွင့်ဖမ်းဆီးခံထားရတဲ့နိုင်ငံသားဝန်ထမ်း11ဦးကတော့အမျိုးသား3ယောက်နဲ့အမျိုးသမီး6ယောက်တို့ဖြစ်ပါတယ်။သူတို့ကိုတရားစွဲဆိုထားတဲ့ပုံမှန်905ကာကြီးဟာတပ်မတော်ကိုပြုတ်ကွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုဖြစ်ပြီးတော့ပြစ်မှုထင်ရှားရင်ထောင်နဲ့3နှစ်အထိချခံရနိုင်ပါတယ်ရှင်။